မြန်မာနိုင်ငံလွတ်လပ်ရေးအတွက်ကြိုးပမ်းမှုတမိုင်းမှာအိန္ဒိယနိုင်ငံရဲ့အမျိုးသားခေါင်းဆောင်ကြီးအကြမ်းမဖက်တဲ့လှုပ်ရှားမှုကိုဦးဆောင်ခဲ့သူမဟာတမဂန္ဒီရဲ့အတွေးခေါ်ယူဆတွေနဲ့နဲ့ရှန်ရှန်လွှမ်းမိုးခဲ့တယ်လို့တမိုင်းပညာရှင်ဒေါက်တာသက်မြင့်ဦးကမနေ့ကရန်ကုန်မြို့ရှန်ဂရီလာဟိုတယ်မှာကျင်းပတဲ့မဟာတမဂန္ဒီရဲ့150ပြည့်မွေးနေ့အထွေမှအခမ်းအနားမှာပြောဆိုသွားပါတယ်။မြန်မာနိုင်ငံဆိုင်ရာအိန္ဒိယတမန်ကြီးကတော့ခေါင်းပုံဖြတ်အမျက်ထုတ်မှုအကြမ်းဖက်မှုနဲ့ခွဲခြားဆက်ဆံမှုတွေပုံစံအမျိုးမျိုးနဲ့ရှိနေစေဖြစ်တဲ့ဒီနေ့ကမ္ဘာမှာဂန္ဒီရဲ့အတွေးခေါ်ယူဆနဲ့လွတ်မြောက်ရေးကြိုးပမ်းမှုတွေအတွက်အမှားစကားတွေကခင့်နဲ့ကိုက်ညီနေစေတယ်လို့ဆိုပါတယ်။အခမ်းအနားအကြောင်းကိုကိုသိန်းထပ်ဦးကသတင်းပေးပို့ထားပါတယ်
။မဟာတမဂန္ဒီရဲ့မွေးနေ့မတိုင်ခင်သတင်းပတ်တွေကလေးကငြိမ်းချမ်းရေးတရားနာတာမှုမေတ္တာတရားနဲ့အကြမ်းမဖက်တဲ့လှုပ်ရှားမှုဆန်ရသူပြောခဲ့ဘူးတဲ့မတ်တရားစကားတချို့ကိုမြန်မာနိုင်ငံမှာရှိတဲ့အိန္ဒိယတန်ယုံကလူမှုကွန်ရက်ဒီကတစ်ဆင့်အမတ်တရားဆန့်ဝေထားပါလေတရားမျှတမှုမရှိတဲ့ဥပဒေဟာသူကိုယ်တိုင်ကအကြမ်းဖက်တဲ့လုံဆောင်ချက်တစ်ခုဖြစ်တဲ့ဆိုတဲ့စကားမျိုးတွေပါမဟာတမဂန္ဒီပြောခဲ့မှုတဲ့စကားတွေဟာဒီနေ့ခေတ်သမိုင်းကိုထင်ရနေစေပဲလို့မြန်မာနိုင်ငံဆရာအိန္ဒိယဒါမတ်ကြီးဖက်ဆရမစရီကအခမ်းအနားမှာပြောဆိုတော့ပါလေ
During the recent discussion I was asked if Gandhi's message still holds relevant in today's world.
မဟာရမဂန္ဒီပြောကြခဲ့တဲ့စကားတွေကဒီနေ့ခေတ်မှာလူကြောင်းစီလျော်မှုရှိပါသေးရဲ့လားလို့ကြားသေးခင်ကဆွေးနွေးပွဲတချို့မှာကျွန်တော်အမေးခံခဲ့ရပါတယ်။ဒီမေးကိုရိုးရိုးရှင်းရှင်းဖြေရမယ်ဆိုရင်လူသားသမိုင်းမှာအကြီးအမြတ်ဆုံးဖြစ်နိုင်ခြေရှိတဲ့အကြမ်းမဖက်တော်လှန်ရေးကြီးကိုသူပြောခဲ့တဲ့စကားတွေကဘယ်လိုဥဆောင်ခဲ့သလဲဆိုတာကြည့်စီခြင်းပါတယ်။သူကကိုလိုနီစနစ်ကိုစတင်တဲ့ခွဲခြားနိုင်ချာမှုခေါင်းပုံဖြတ်အမျက်ထုတ်မှုအကြမ်းဖက်မှုတရားမမျှတမှုတဦးနဲ့တဦးမညီမျှမှုတွေကိုစန့်ကျင်ခဲ့တဲ့သူပါဒီလိုမကောင်းတဲ့ခွဲခြားမှုတွေဟာဒီနေ့ကမ္ဘာနေရာတချို့မှာပုံသဏ္ဍာန်အမျိုးမျိုးနဲ့ရှိနေစေဖြစ်ပါတယ်ဂန္ဒီရဲ့အမှားစကားတွေဒီနေ့ခင်းနဲ့မကန့်ညီတော့ဘူးလို့ဘယ်လိုပြောလို့ရနိုင်မလဲဆိုပြီးတော့ကျွန်တော်ကပြန်ပြီးတော့မေးခွန်းထုတ်ရပါလိမ့်မယ်ဒီပြဿနာတွေအပြင်မဟာရမဂန္ဒီတခါကပြောခဲ့ဘူးတဲ့ဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလို့ရေရှည်ကိုယ်ပါပါယက်တည်နိုင်တဲ့ဖွံ့ဖြိုးမှုကိစ္စတွေလို့အရေးကိစ္စတွေကိုလည်းဒီနေ့ကမ္ဘာမှာရင်ဆိုင်ဖြေရှင်းနေရစေဖြစ်ပါတယ်
မရမဂန္ဒီရဲ့အကြမ်းမဖက်တဲ့နှလုံးရည်တိုက်ပွဲနဲ့လူမျိုးရေးကြိုးပမ်းမှုသမိုင်းကြောင်းတွေကိုတိတကူဆရာတော်ရှင်ညာနိဒရာကလည်းအခမ်းအနားမှာဟောကြားပါတယ်။ရန်ကုန် Heritage Trust ဥက္ကဋ္ဌဒေါက်တာတန်မြင့်ဦးကတော့မြန်မာနိုင်ငံလွတ်လပ်ရေးကြိုးပမ်းမှုကာလအိန္ဒိယမျိုးသားကောင်းဆောင်ကြီးမဟာတမဂန္ဒီနဲ့ရင်းနှီးနှီးအပြန်အလှန်ဆက်ဆံခဲ့တဲ့သမိုင်းတွေကိုအဓိကပြောဆိုသွားခဲ့တာပါ။
Modern politics in Burma was born exactly 100 years ago.
ခေတ်တည်းမြန်မာနိုင်ငံရဲ့တမိုင်းဟာလွန်ခဲ့တဲ့နှစ်ပေါင်း၁၀၀ကပေါ်ခဲ့တာပါ။အိန္ဒိယရဲ့ကိုလိုနီစက်ညီလှုပ်ရှားမှုရိတ်အောင်မှာပေါ်ခဲ့ရလဲဖြစ်ပါရဲ့။မဟာတမဂန္ဒီကအကြမ်းမဖက်လှုပ်ရှားမှုနဲ့တိုက်ပွဲဝင်ဖို့စောခဲ့ပါရဲ့။ဒီအကြမ်းမဖက်တဲ့နိဒာဟာပြောသမျှကိုငုံခံပြီးဘာမှမတုံ့ပြန်တာမျိုးမဟုတ်ပါဘူး။ဒပိတ်ပေါက်တာတွေအထွေထွေဒပိတ်ဆလာမျိုးတွေနဲ့တိုက်ပွဲဝင်တဲ့နိဒာတစ်ခုဖြစ်ပါရဲ့။ဒီနိဒာဟာဥချက်လာမျိုးပြရတော့ဥဥတမတို့နိုင်ငံအဟောထေရှားလာရဲ့ခေါင်းဆောင်တွေပေါ်မှာနက်နက်ဆိုင်ဆိုင်ဩဇာလွှမ်းမှုခဲ့ပါရဲ့
မြန်မာနိုင်ငံရဲ့လွတ်လပ်ရေးကြိုးပမ်းမှုတမိုင်းဟာလက်နက်ကင်တိုက်ပွဲတွေနဲ့ပေါင်းဆက်ပြီးရယူခဲ့ရတာဖြစ်ပါတယ်1942-43ဂျပန်တပ်တွေကျူးကျော်တိုက်ခိုက်မှုတွေကျင်းပခဲ့ရပြီးတဲ့နောက်လွတ်မြောက်ရေးအတွက်တိုက်ပွဲပုံသဏ္ဍာန်ကဂန္ဒီလမ်းစဉ်နဲ့ကွာခြားမှုတွေရှိခဲ့တာကိုဒေါက်တာသမီးဦးကရှင်းပြပါတယ
် Burma's founding fathers did not follow the ways on fire.
မြန်မာနိုင်ငံကိုတည်ထောင်ခဲ့တဲ့လွတ်လပ်ရေးချက်ပေါ်ဝင်ခေါင်းဆောင်တွေဟာအကြမ်းမဖက်တဲ့နိဒာတွေအတိုင်းလိုက်နာကျင့်ကြံခဲ့တာရောမဟုတ်ပါဘူး။ဒါပြင်လည်းဖြစ်လာတဲ့ထူးခြားတဲ့အခြေအနေတရက်ကိုဂန္ဒီကိုယ်တိုင်နားလည်လက်ခံခဲ့တယ်လို့ကျွန်တော်ထင်ပါတယ်။သူကဗိုလ်ချုပ်ဆောင်ကိုလေးစားတဲ့1948ဇူလိုင်လဗိုလ်ချုပ်တို့လွတ်ကြံခံရတဲ့အချိန်ဝမ်းနည်းတဲ့အထိမ်းအမှတ်အထူးဝိပုစတော်မတရားသူကိုယ်တိုင်ဦးဆောင်ကျင်းပခဲ့ပါတယ်။ဂန္ဒီမကွယ်လွန်ခင်လောက်ကြမခံရခင်6လလုံးမှာဖြစ်ပါတယ
်မဟာတမဂန္ဒီဟာလွတ်မြောက်ရေးတိုက်ပွဲဝင်သူအတွေ့အခေါ်ပညာရှင်ဘာသာပေါင်းစုံယုံကြည်မှုကိုလက်ခံတန်ဖိုးထားသူလူမျိုးရေးဆိုင်ရာပြုပြင်ကြောင်းလဲသူတူဖြစ်တယ်လို့ဒေါက်တာတက်မြင့်ဦးကဆိုပါတယ်ဒါ့အပြင်လူမှုအခြေပြုအဖွဲ့အစည်းတွေရဲ့ခေါင်းဆောင်ဖြစ်တမန်နိုင်ကလေးပြည်သူတွေရဲ့ထွေထွေမြေမျက်ချက်တွေကိုအခြေပြုကြားနာတဲ့ပွင့်လင်းမြင်သာမှုရှိတဲ့ခေါင်းဆောင်တွေထဲမှာနမူနာထားရမယ်သူလို့သူကသုံးသပ်ပြောဆိုသွားပါတယ်ဂန္ဒီကလွတ်လပ်တဲ့အိန္ဒိယနိုင်ငံကိုမတူကြည်တဲ့နောက်ခံသပိုင်းနဲ့လူမျိုးစုံနေထိုင်ရာနေရာတစ်ခုအဖြစ်မြင်တွေ့ကျင်ခဲ့သူတစ်ချိန်တည်းမှာသဘောပေါ်ဝန်းကျင်ကိုတန်ဖိုးထားထိန်းသိမ်းမှုစောခဲ့သူတယောက်ဖြစ်တယ်လို့လည်းဆိုပါတယ်ဒီနေ့ကမ္ဘာလူသားတွေရဲ့လူအချက်တွေကိုဖြည့်ဆည်းဖို့လုံလောက်ပေမဲ့လူသားတွေရဲ့လောဘတွေအတိုင်းဖြည့်ဆည်းဖို့တော့မဖြစ်နိုင်ဘူးဆိုပြီး မဟာမဂန္ဒီပြောဆိုခဲ့ဘူးတော့လေဒေါက်တာတန်းမြင့်ဦးပြန်လည်ကိုကပြောဆိုသွားခဲ့ပါတယ်ခင်ဗျာ